The Voice of America in Burmese.
မြန်မာညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VA American ဇန်ကနေ2020ခုနှစ်မတ်လ20ရက်တောက်ချာနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ1925 30နဲ့လိုင်းလံမီတာ190ပြင် VA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်ကုန်မှာ
ကျွန်မကဆုမြတ်မော်ပါရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုထိန်းချုပ်ဖို့အတွက်ပြည်နယ်ထဲကလူအလုံးကိုအိမ်ထဲမှာပဲနေဖို့ပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတားဆီးထိန်းချုပ်ရေးအတွက်တရုတ်တောင်ကိုရီးယားဂျပန်နိုင်ငံသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဗီဒီယိုကွန်ဖရင့်လုပ်ပြီးတော့ဆွေးနွေးခဲ့ကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရပါမယ်ရှင်
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခိုင်းနေတဲ့မြန်မာနိုင်ငံသားနှုတ်စီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်ဒါနဲ့ပတ်သက်ပြီ
းမြန်မာနိုင်ငံသားတဦးနဲ့မြန်မာနိုင်ငံသူတဦးပါဆိုလို့ရှိရင် COVID-19 positive ဖြစ်သူထိုင်းနိုင်ငံမှာရှိတဲ့ဒီကူးစက်ဆေးရုံမှာကူးစက်မှုပေးနေပါတယ်ဆိုတဲ့အကြောင်း
ပါဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာဖြစ်ပါတယ်အဒီအကြောင်းပြည်သူကိုကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံမှာ COVID-19 တန်ဇီးယားနဲ့စောင့်ကြည့်ခံရတဲ့စီးရင်တွေကတည်ဆုံးခဲ့တဲ့သူဟာရှေ့ဦးရှိသွားပြီဖြစ်ပြီးတော့ယောဂါကာကွယ်ရေးအတွက်တာဝန်ရှိသူတွေဘာတွေလှုပ်ဆောင်နေကြသလဲဆိုတဲ့အကြောင်းတခါပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းမဲ့ခွဲရတာဒီကနေ့မှအဆုံးသတ်သွားခဲ့ပြီးမောင်အမင်းဖြစ်ခဲ့တဲ့ပုံမှာ၃၀ချက်ပါဝင်ချင်းပြည်နယ်ပလောဝါမြို့နယ်ဘက်ကမြန်မာစစ်တပ်နဲ့ရခိုင်နဲ့နိုင်ငံအဖွဲ့အီရိုးရဲ့တိုက်ပွဲအခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့အတူချင်ညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်ကလူပေါင်းသန်း40လောက်ကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကအမိန့်ထုတ်လိုက်ပါတယ
် There's a mutuality and there's a recognition of our interdependence that requires of this moment
ကြာသပတေးနေ့ညပိုင်းကစလို့ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးမှာရှိနေကြသူတွေကိုအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးညူဆမ်မနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်ဒီအမိန့်ကိုပြည်သူတွေလိုက်နာကြမယ်လို့အခိုင်အမာယုံကြည်တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်တဝန်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ1000ကျော်နဲ့19ယောက်သေဆုံးခဲ့ပြီးတဲ့နောက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ကန့်သက်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတဝန်းမှာတော့ယောဂါဘိုးကူးစက်သူ14000ကျော်သေဆုံးသူ200ကျော်ရှိပါတယ်ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ1000ကျော်သွားပါပြီ COVID-19 ယောဂါဖြစ်နေသူကလည်း24000ကျော်သွားပါပြီယောဂဘိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာပိုးနောက်ထပ်ကူးစက်သူမရှိတာနှစ်ရက်ရှိသွားပေမဲ့လက်ရှိယောဂဘိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံကသေဆုံးသူအရေအတွက်ထက်ကျော်လွန်သွားပါပြီ။အီတလီနိုင်ငံမှာသေဆုံးတဲ့သူ3405ယောက်ရှိတယ်လို့အီတလီတာဝန်ရှိသူတွေကကြာသပတေးကကြေညာပါတယ်။တရုတ်နိုင်ငံမှာတော့စုစုပေါင်းသေဆုံးသူက3248ယောက်ဖြစ်ပါတယ်။တရုတ်ပြည်အာရှမှာကူးစက်သူအများဆုံးတောင်ကိုရီးယားနိုင်ငံမှာနေစဉ်ပိုးကူးစက်သူအရေအတွက်တရာအောက်ရောက်နေရကပြန်များနေပြီးတော့ကြာသပတေးနေ့တုန်းကတော့ကူးစက်သူ152ယောက်ရှိခဲ့ပါတယ်။ဂျာမနီနိုင်ငံမှာလည်းကြာသပတေးနေ့တုန်းကယောဂါပိုးကူးစက်သူအသေ2800အထိတိုးသွားခဲ့ပါတယ်။တရောင်နဲ့တရောင်ခက်ခွက်ခွာမနေကြတာအပါအဝင်ပိုးမကူးအောင်ရှောင်ကျဉ်သင့်တဲ့ကိစ္စတွေကိုအသေးချမလိုက်နိုင်ဘူးဆိုရင်ဂျာမန်10တန်းလောက်အထိယောဂါပိုးကူးစက်နိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူမဟုတ်ရင်နိုင်ငံတည်းဝင်ခွင့်ကိုဒီကနေ့ကစပြီးတော့တားမြစ်ထားပါတယ
်။တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံမှာနိုင်ငံစီးပွားရေးချောင်းသွားအောင်ဆက်ထိန်းထားဖို့ကြိုးစားနေတာနဲ့အမျှကိုရိုနာဗိုင်းရပ်စ်ကယောဂါနဲ့ဆိုင်တဲ့အချက်အလက်တွေယောဂါထပ်ပြီးမပြတ်မောအောင်ဘယ်လိုထိန်းချုပ်လဲဆိုရဲစူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့သတင်းအချက်အလက်တွေကိုမျှဝေနေကြပါတယ်။ပြည်ပကနေဝင်ရောက်ဖြစ်နေလာတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ထိန်းချုပ်နိုင်ရေးဦးအောင်ဆောင်ရွက်နိုင်ဖို့သုံးနိုင်ငံနိုင်ငံသားဝန်ကြီးတွေဒီကနေ့မှပဲ video conference ခေါ်ပြီးတော့ဆွေးနွေးကြတာပါ။ဒီကိစ္စဟာသုံးနိုင်ငံစလုံးမှာရှိတဲ့ပြည်သူပြည်သားတွေရဲ့အသက်ဘေးပေါ်မှာတိုက်ရိုက်တက်ရောက်မှုရှိနေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ဂျွန်ဟွာကအစည်းအဝေးမှာပြောခဲ့ပါတယ်။လူချင်းချင်း COVID-19 ရောဂါကူးစက်မှုနည်းနိုင်သမျှနည်းသောအောင်လုပ်ဖို့သုံးနိုင်ငံကြားနယ်စပ်တွေတင်းတင်းကြပ်ထိန်းချုပ်ထားပြီးလင်ခီးစင်တွေကိုအကြီးအကျယ်လျှော့ချထားတာဖြစ်တဲ့အတွက်ပြည်တွင်းစီးပွားရေးကျမသွားအောင်အားလုံးပူးပေါင်းဆောင်ရွက်ဖြစ်လိမ့်မယ်လို့ကန်ဂျွန်ဟွာကပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပကရောက်လာတဲ့သူတွေကို14ရက်ကြာမှဖြစ်မနေသီးခြားခွဲနေထိုင်ရမယ်လို့တောင်ကိုရီးယားကသတ်မှတ်လိုက်ပါတယ်။တောင်ကိုရီးယားမှာပိုးကူးစက်ခံထားသူလူနာသက်89ယောက်ထိုးလာတာကြောင့်တောက်ကြနေထီဆိုရင်ပိုးကူးစက်ခံထားသူစုစုပေါင်း1652ဦးရှိသွားပြီလို့တောင်ကိုရီးယားကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ကြေကြောင်အစုရှယ်ယာနဲ့ဗဏ္ဍာရေးလုပ်ငန်းတွေထိခိုက်မယ်ဆိုတဲ့သတင်းအချက်အလက်တွေသိရှိထားတဲ့အမေရိကန်အထက်လွှတ်တော်အမှတ်နှစ်ယောက်ကဒေါ်လာတန်းချီတန်းနဲ့သူတို့အစုရှယ်ယာတွေထုတ်ရောင်းခဲ့တယ်လို့အမေရိကန်သတင်းဌာနတွေကဖော်ပြနေကြပါတယ်။ February လမှာအမေရိကန်အစုရှယ်ယာတွေထိုးကြမသွားခင်အမေရိကန်အထက်လွှတ်တော်ထောက်ငရေးကော်မတီဥက္ကဋ္ဌဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်အမတ် Richard Barr ကသူ့ရဲ့အစုရှယ်ယာအမြောက်အများကိုထုတ်ရောင်းခဲ့ပါတယ်။February လမှာပဲပြည်နယ်တွေကစီးပွားရေးလုပ်ငန်းရှင်တွေတီးတန့်ဖွဲ့ထားတဲ့အဖွဲ့ကိုအထက်လွှတ်တော်အမတ်ဘားကကိုရိုနာဗိုင်းရပ်စ်ပိုးကရက်ဟာအစုရှယ်ယာဈေးကွက်အပေါ်ရိုက်ခတ်လိုက်မယ်လို့သတိပေးခဲ့တဲ့အကြောင်း NPR သတင်းဌာနနဲ့ Washington Post သတင်းစာကြီးတို့မှဖော်ပြခဲ့ကြပါတယ်။သူအဲ့ဒီလိုတစ်ဖက်မှာပြောနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစုရှယ်ယာဈေးကွက်တွေအပေါ်စိတ်ချယုံကြည်မှုရှိတယ်လို့တစ်ဖက်မှာလည်းလူသိရှင်ကြားပြောခဲ့တာပါ။သူပိုင်တဲ့အစုရှယ်ယာဒေါ်လာ 1.8 တန်းလောက်အထိကိုထုတ်ရောင်းခဲ့တာမှအဲ့ဒီအစုရှယ်ယာတွေကကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဈေးထိုးကျခဲ့တဲ့ကျန်းမာရေးလုပ်ငန်းဟိုတယ်လုပ်ငန်းစားတောက်ဆိုင်လုပ်ငန်းတို့မှရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာတွေဖြစ်ပါတယ်။လွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေအနေနဲ့ဗန္ဒာရေးနဲ့ပတ်သက်တဲ့အတွင်းသတင်းအချက်အလက်တွေကိုအခွင့်အကောင်းယူအသုံးချတာအမေရိကန်မှာဥပဒေချိုးဖောက်ရာရောက်ပါတယ်။အထက်လွှတ်တော်ကျန်းမာရေးကော်မတီဝင်ဂျော်ဂျီယာပြည်နယ် Republican အထက်လွှတ်တော်အမတ် Kelly Loeffler ဟာလည်း COVID-19 ရဲ့ကြေကြောင့်ဗန္ဒာရေးလုပ်ငန်းတွေပေါ်ထိခိုက်နိုင်တယ်ဆိုတဲ့သတင်းသိခဲ့ရပြီးတဲ့နောက်ဒေါ်လာတန်းချီတန်ဖိုးရှိတဲ့အစုရှယ်ယာတွေထုတ်ရောင်းခဲ့တယ်လို့ Daily Beast Online သတင်း website ကထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်တွေတီးတန့်ဆွေးနွေးပွဲလုပ်ပြီးရပ်ပိုင်းသတင်းပတ်အတွက်ပိုင်းတွေမှာပဲအစုရှယ်ယာတွေကိုလွှတ်တော်အမတ် Kelly Loeffler ထုတ်ရောင်းခဲ့တယ်လို့သတင်းမှာဖော်ပြပါတယ်
။ကမ္ဘာနဲ့ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကောထိန်းချုပ်ရေးလုံဆောင်ချက်ဖြစ်အာဂျင်တီးနားနိုင်ငံမှာလူတိုင်း၁၁ရက်ကြာမှဖြစ်မနေတီးကြခွဲနေကြမယ်လို့အာဂျင်တီးနားသမ္မတကပြောလိုက်ပါတယ်။ဒေသခံတော်ချင်းဒီကနေ့ညသကောင်ကနေမတ်လ31ရက်နေ့ညသကောင်အထိလူတိုင်းအိမ်ထဲမှာပဲနေကြမယ်လို့သမ္မတအယ်ဘော့တိုဖနန်ဒက်စ်ကရုပ်မြင်သံကြားကနေချက်တာဘီနီနိုင်ငံတော်မိန်ကောမှာကြီးညာသွားခဲ့တာပါချက်ပြုတ်စရာတွေဝယ်ချမ်းဖို့နဲ့တခြားလိုအပ်တဲ့ပစ္စည်းတွေဝယ်ဖို့ကိုတော့ခွင့်ပြုကြောင်းသမ္မတဖနန်ဒက်စ်ကပြောပါတယ်အကြောင်းပြချက်မခိုင်လုံပဲလမ်းမပေါ်ထွက်လာတဲ့လူတွေကိုပြစ်မှုဥပဒေအရပြစ်ဒဏ်ပေးမယ်လို့လည်းပြောပါတယ်အာဂျင်တီးနားပြည်သူပြည်သားတွေအတွက်အလေးထားပြီးခုလိုလုပ်ခိုင်းရတဲ့အပေါ်မှာနားလည်မှုရှိကြပါလို့လည်းသမ္မတကပန်ကြားသွားပါတယ်တော့ကြနေမှာအဝင်ထွက်မပိတ်ခင်မှာတော့လိုအပ်တဲ့စားနပ်ရိက္ခာတွေနဲ့စေဝါတွေဝယ်ဖို့ဇီဝစံတာတွေမှာလူတွေတန်းစီဝယ်ယူခဲ့ကြပါတယ်အခုချိန်အထိဆိုရင်တော့အာဂျင်တီးနားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ128ဦးရှိနေပြီးတော့သေဆုံးသူက3ဦးရှိပါတယ်ပိုးကူးစက်ပြန်ပွားမှုထိန်းချုပ်ရေးအတွက်အာဂျင်တီးနားနိုင်ငံသားမဟုတ်သူတွေကိုပြည်ဝင်ခွင့်မပြုတာ၄ချောင်းခီးစဉ်တွေကိုရနာထားလိုက်တာနဲ့စာတင်ကြောင်းတွေကိုပိတ်ထားတာတွေလည်းလုပ်လိုက်ပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1503ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းသောချာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကကြီးညာပေးနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေမှာတဲမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါတယ်။မိုနာကိုနိုင်ငံရဲ့အုပ်ချုပ် Prince Albert မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့သူ့ရဲ့နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ Princess Grace ဆေးရုံကဆရာဝန်တွေက Albert ဘုရင်ကြီးကိုကူတာပေးနေပြီးတော့အသက်62နှစ်အရွယ်ဘုရင်ကြီးရဲ့ကျန်းမာရေးအခြေအနေစိုးရိမ်စရာမရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မိုနာကိုဘုရင်ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့လူသိရှင်ကြားကြေညာတဲ့ပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ပါတယ်။ Albert ဘုရင်ကြီးဟာနန်းတော်ရဲကသူ့ရုံးကမ်းမှာအလုပ်တွေဆက်လုပ်နေတယ်လို့အစိုးရအဖွဲ့ဝင်တွေလည်းပုံမှန်ဆက်သွယ်ရှိတယ်လို့နန်းတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီသတင်းနဲ့တဆက်သေးပဲဒီ EU ဥရောပကော်မရှင်အကြီးအကဲတယောက်လည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့ EU ကော်မရှင်ပြောခွင့်ရသူကအတည်ပြုပါတယ်။ EU နဲ့ EU ရဲကနှုတ်ထွက်သွားတဲ့ဗြိတိန်နိုင်ငံသားသဘောတူညီမှုတွေရရှိရေးအဓိကဆွေးနွေးနေတဲ့ညှိနှိုင်းရေးမှုချုပ်မီရှဲဘာနီယေမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်ဆိုတာကိုကြားသာပေးနေတော့ကပြောကြားခဲ့တာပါ။သူနဲ့လူချင်းတွဲဆောင်ခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌအစလာဖွန်ဒါလိုင်းအနေနဲ့လည်းကိုရိုနာဗိုင်းရပ်စ်ကိုရှိမရှိစစ်ဆေးမယ်လို့ပြောခွင့်ရကပြောပါတယ်။ညှိနှိုင်းရေးမှူးချုပ်ဘာနီယေ COVID-19 ရောဂါဖြစ်နေပေမဲ့ EU နဲ့ဗြိတိန်ကြားညှိနှိုင်းမှုတွေကိုဆက်လုပ်သွားမယ်လို့ EU ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ American ပြည်ထောင်စုမှာလည်းအောက်လွှတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Republican Party က Mario Diaz Balart နဲ့ Democrat အမတ် Ben McAdams တို့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့အတွက်တခြားသူတွေနဲ့မထီးတွေ့ပဲတီးကြားခွဲနေကြပါတယ်
ပြီးခဲ့တဲ့ခုနှစ်နှစ်ကအိန္ဒိယနိုင်ငံညူရီလီမြို့ကဘတ်စကားတဲမော်မှာအမျိုးသမီးတယောက်ကိုအုပ်စုလိုက်မတရားပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့အမျိုးသား၄ဦးကိုဒီကနေ့မှပဲချိုးပေးကွန်မြတ်လိုက်ပါပြီ။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အကျဉ်းထောင်မှာသူတို့ကိုဒီကနေ့မနက်အာရုံတက်ချိန်မှပဲကွန်မြတ်လိုက်တာဖြစ်ပါတယ်။အသက်23နှစ်အရွယ်ဆေးကြောင်းသူကိုခုလိုရဲရဲဆက်ဆက်ပြုမှုခဲ့တဲ့ကိစ္စကြောင့်အိန္ဒိယနိုင်ငံသားကကဘာတဝဲမှာပါစိတ်ဆူဒေါသထွက်ခဲ့ကြတာပါ2012ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့ဒီပြစ်မှုဟာရက်ဆက်ချမ်းကျုပ်ပြီးတော့ရိုင်းစိုင်းရုံမှလွန်တဲ့လောရဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့တရားရုံးချုပ်ကသတ်မှတ်ခဲ့တာပါဒီဖြစ်ရကြောင့်အိန္ဒိယနိုင်ငံထဲကအမျိုးသမီးတွေပေါ်လိမ့်မိုက်ဆိုင်ရာကြမ်းဖက်မှုတွေကိုမိမောက်ထုတ်ပြသလိုလည်းဖြစ်စေခဲ့တဲ့အပြင်အမျိုးသမီးတွေပေါ်ကြမ်းဖက်မှုတွေကိုပြစ်ပေးရမှာအထူးခုံရုံးတွေထားရှိပြီးတော့ပြင်းပြထန်ထန်ပြစ်ပေးဖို့တောင်းဆိုတဲ့တကြွလှုပ်ရှားသူတွေဆန္ဒပြပွဲတွေလည်းအိန္ဒိယနိုင်ငံမှာရောဖိပားနိုင်ငံတွေပေါ်မှာကြေကြေပြက်ပြက်ဖြစ်ပေါ်ခဲ့တာပါရာဇဝတ်သားတွေကိုကျိုးပေးကွန်မြတ်လိုက်ပြီးမင်းနဲ့ပိုင်အချာမှာပဲတရားခိုင်ရမိခင်ဖြစ်သူအာရှဒေဝီကတော့ခုတော့သူ့သမီးလေးရဲ့ဝိညာဉ်ငြိမ်းချမ်းသွားပြီဆိုပြီးတော့ပြောပါတယ်။ကျောင်းသူလေးရဲ့ဒီအဖေဖြစ်တဲ့ဘက်ရနက်စင်းကလည်းတရားရေးစနစ်ပေါ်မှာပြန်ပြီးတော့ယုံကြည်မှုရှိပြီဆိုပြီးတော့ပြောဆိုခဲ့ပါတယ်။2013ခုနှစ်ခေတ်ကကိုင်းတွယ်လာတဲ့ဒီပြစ်မှုမှာရာဇဝတ်သားတွေကိုပြစ်ဒဏ်ချရင်နှောင့်နှေးခဲ့တဲ့အပေါ်မှာတရားခိုင်ရမိဘနံပါတ်ကအားမလို့အားမရဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာရင်ဆိုင်နေရတဲ့အီရန်နိုင်ငံအပေါ်နိုင်ငံတကာပိတ်ဆို့တံခါးမှုတွေဖယ်ရှားပေးဖို့အတွက်အိန္ဒိယပါကစ္စတန်နိုင်ငံကဒီကနေ့တိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံတွေကအခြေအနေဟာအတော်ဆိုးဝါးနေကြောင်းနဲ့တန်ဖိုးရှိတဲ့အသက်တွေကတင်နိုင်ဖို့သူ့ရဲ့အရေးအမြစ်တွေသုံးဆနိုင်ရေးအတွက်အီရန်ပေါ်ပိတ်ဆို့တံခါးထားတာတွေဖယ်ရှားပေးရမယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမော့ကာရှိကကြေညာချက်ထုတ်ပြန်ပါတယ်။အီရန်ပေါ်တံခါးမှုတွေဖယ်ရှားပေးအောင်နိုင်ငံကအတိုင်းအဝိုင်းကိုသူအလေးထားပြောမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလည်းအစ္စလာမဘတ်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတိထားသလောက်2000နီးပါးရှိနေပြီးတော့သေဆုံးသူကလည်း1400ကျော်သွားပါပြီ။တနအီတိုင်းမှာရောဂါပိုးကူးဆက်သူ90လောက်ရှိနေပြီးတော့10မိနစ်တိုင်းမှာတယောက်သေဆုံးနေတယ်လို့အီရန်ကျန်းမာရေးဌာနပြောခွင့်ရသူကသတင်းလာနေတော့ကပြောကြားထားပါတယ်။တရုတ်နိုင်ငံနဲ့အီတလီနိုင်ငံတွေပြီးရင်အီရန်ဟာကမ္ဘာမှာတတိယမြောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူအများဆုံးနိုင်ငံဖြစ်ပါတယ်။
အိုလံပစ်မီးရှူဟာကုဆိုရင်ဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့အိုလံပစ်ရှူရစိတ်၃ခုရှင်နေဖြစ်တဲ့ဇာရီယိုရှိဒါနဲ့တာတာဟီရိုနိုမူရာတို့ကအဲဒီအိုလံပစ်မီးရှူကို2020တိုကျိုအိုလံပစ်ပြိုင်ပွဲရဲ့မီးရှူတိုင်းမှာမီးထွန်းကြီးပေးခဲ့ကြပါတယ်။ဂရိနိုင်ငံကနေအိုလံပစ်မီးရှူကိုတည်ဆောင်လာတဲ့လေးရင်ဟာဂျပန်နိုင်ငံမတ်ဆူရှိမာလေးတဲ့အခြေစိုက်ခန်းမှာဆင်းသက်ခဲ့တာပါ။အစောပိုင်းတော့ကတော့ဂျပန်နိုင်ငံရဲ့အိုလံပစ်ကော်မတီအကြီးအကဲယိုရှိယိုမိုရီနဲ့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှိမိုတိုတို့ကိုဂရိနိုင်ငံကိုဆေးလွတ်ဖို့စီစဉ်ထားပေမဲ့ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်2020တိုကျိုအိုလံပစ်ကော်မတီကသူတို့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ကိုဂရိနိုင်ငံကိုဆေးလွတ်ခဲ့ခြင်းမရှိခဲ့ပါဘူး။ဆင်လာရအိုလံပစ်မီးရှူတိုင်းတည်ဆောင်တဲ့ခန်းနာကိုဂျပန်နိုင်ငံဖူကူရှိမာခရိုင်မှာမတ်လ26ရက်နေ့မှာစတင်မှာဖြစ်ပြီးတော့ဂျပန်နိုင်ငံတစ်ဝှမ်းကအထင်ကြီးနေရာဖြစ်တဲ့ဖူဂျီတောင်ဟီရိုရှိမာပတ်ညဉ့်ညိုင်းပန်းချန်နဲ့ကူမာမိုတိုရဲတိုက်တွေကိုဖျက်သွားမှာဖြစ်ပြီးအဲ့တော့ဇူလိုင်လ24ရက်နေ့မှာအိုလံပစ်အားကစားခွင့်ကြီးမှာမီးရှူတိုင်းထွန်းကြီးမှာဖြစ်ပါတယ်ခင်ဗျာ တောက်ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့တူညီပေးခဲ့တာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကနေကျွန်တော်တို့ကထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကိုကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bomis.voanews.com နဲ့ VOA ရဲ့ Facebook မှာပါလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်တဲ့သတင်းတွေကိုပြောပြပေးကြပါမယ်
။မြန်မာနိုင်ငံတွင်းမှာ COVID-19 တန်လျာနဲ့စောင့်ကြည့်ခံနေရတဲ့စီးရင်တွေကတည်ဆုံးခဲ့သူဟာ8ဦးရှိသွားပါပြီ။ချိုးပင်ကောင်းမြို့နယ်တွေကတည်ဆုံးသူ2ဦးကိုတော့တည်ဆုံးပြီးမှရောဂါပိုးရှိနိုင်တဲ့ဆိုတဲ့တန်လျာနဲ့တခွဲဆန်းသတ်မှုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကအထူးကြမ်းတ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ညကထုတ်ပြန်ချက်ထဲမှာရုပ်ပင်ကောင်းမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှတက်ရောက်ကူတာနေတဲ့အသက်82နှစ်အရွယ်အမျိုးသမီးဟာငါတရှိအဆုတ်ပွားရောဂါအခံနဲ့လက်လောအသက်ရှူလမ်းကြောင်းဆိုင်ရာပိုးဝင်တာတွေကြောင့်သေဆုံးခဲ့တယ်လို့ဖော်ပြချက်အရသိရပါတယ်။အဲ့ဒီအမျိုးသမီးကို COVID-19 တန်လျာရှိသူအဖြစ်သတ်မှတ်ထားတာမရှိပေမဲ့သူသေဆုံးချိန်မှာတော့ဓာခွဲနမူနာကိုရယူပြီးကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသိနိုင်မှုအတွက်စစ်ဆေးဆောင်ရွက်နေပါတယ်။အဲ့ဒီလူနာကိုတန်လျာနဲ့စောင့်ကြည့်လူနာအဖြစ်မသတ်မှတ်ပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့သေဆုံးခဲ့တာဖြစ်လို့အခုလိုဓာခွဲနမူနာပေးဖို့စစ်ဆေးတာဖြစ်တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ။ ကိုယ်တိုင်ကကျန်းမာရေးကောင်းမွန်နေပေမဲ့လည်းအခုလိုအချိန်မှာလူထုတက်တဲ့နေရာတွေကိုမသွားတင်ချောင်းဒေါက်တာခင်ခင်ကြီးကပြောထားပါတယ်။ ကိုခံကောင်းတယ်အတက်ကငယ်တယ်အဲ့လိုမျိုးယောဂကံခံနိုင်လို့တော့ဒီယောဂကကုသမှုကိုအပြည့်အစုံမခံစားနိုင်စာမျက်နှာဖြစ်နေတယ်လေကိုကသူခင်ဒီမှာရှိတယ်ကိုမိပါလေကိုပိုးပါလေကိုဒါယောဂကုသတဲ့အခါမှာသူတို့တွေမှာစိုးစိုးဝါးကျင်းတာဆိုခံစားနိုင်ရတယ်အဲဒီလိုစုတွေကိုရှောင်ဖို့လုံးစုတွေမသွားဖို့ဆိုတော့သူဒီလိုကိုပန်ချလိုပါတယ်ကျမ်းမာရင်လည်းအားကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့သေဆုံးသူစီးရင် 68 နှစ်အရွယ်အမျိုးသမီးနဲ့22 နှစ်အရွယ်အမျိုးသမီးအပါအဝင်မကွေးတိုင်းကအသက်9လအရွယ်ကလေးငယ်နဲ့ရန်ကုန်ကအသက်40အရွယ်အမျိုးသားတို့မှာကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကြန့်ရှိနေသေးတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကအသက်30အရွယ်အမျိုးသားနဲ့ပဲခူးတိုင်းကအသက်84နှစ်အရွယ်အမျိုးသားအပါအဝင်82နှစ်အရွယ်အမျိုးသမီးသူတို့၃ဦးရဲ့ဓာတ်ခွဲနမူနာကိုတော့အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကိုပေးပို့ထားပြီးရောဂါရှိမရှိဆိုတာဒီကနေ့ညမှာထုတ်ပြန်နိုင်မယ်လို့ချမ်းမာရေးဌာနတာဝန်ရှိသူကပြောထားပါတယ်။ပြည်သူလူထုအနေနဲ့လူထုတက်တဲ့နေရာတွေကိုမသွားဖို့လက်နယ်မျက်နှာနဲ့နှာခေါင်းပတ်သက်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရင်အုပ်ဆိုးဖို့အပါအဝင်လက်ကိုစပြနဲ့နှီးစနစ်တကျဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့တတိပေးထားပါဗျ။ COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း182နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း2,400,000ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့10,000ကျော်အထိရှိသွားပါပြီ။မြန်မာနိုင်ငံထဲမှာတော့အခုချိန်ထိကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့လို့အချိန်မရွေးအစုလိုက်ပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့လည်းဒီရောဂါကြိုတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့လိုတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းမှာအလုပ်လုပ်နေတဲ့မြန်မာလူသမား2ဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ထိုင်းကျန်းမာရေးဌာနအရာရှိတဦးကသူ့ရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းမှာရှိတဲ့မြန်မာတွေအတွက်အတော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ်။ထိုင်းနိုင်ငံဘက်ကတရားဝင်ထုတ်ပြန်ချက်ထဲမှာကိုရိုနာဗိုင်းရပ်စ်ဥစ္စာခံရသူတိုးလာတဲ့အရေးအတွက်ဖော်ပြပေမဲ့အတိတ်အားဖြင့်အမီနဲ့နိုင်ငံသားကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဌာနဘက်ကမြန်မာနိုင်ငံဘက်ကိုဒီကနေ့မှအကြောင်းကြားလာတယ်ဆိုပြီးဗဟိုကူးစက်ရောဂါတိုက်ဖြည့်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးက VOA ကိုအတည်ပြုပြောကြားပါတယ်။
မြန်မာနိုင်ငံသားတအူးနဲ့မြန်မာနိုင်ငံသူတအူးပါဆိုလို့ရှိရင် COVID-19 ရဲ့ positive ဖြစ်သူတိုင်းနိုင်ငံမှာရှိတဲ့ဒီကူးစက်ဆေးရုံမှာကုသမှုပေးနေပါတယ်ဆိုတဲ့အကြောင်းတော့သတင်းပြန်ကြလာပါတယ်။ဒါပေမဲ့သူတို့တွေကခုနပြောသလိုတိုင်းနိုင်ငံမှာလုံးလုံးမှာလည်းမြန်မာနိုင်ငံမှာသူတို့ရဲ့လိပ်စာဘယ်နဲ့ဘယ်မြို့နဲ့ဘယ်ပြည်နယ်လူတွေလဲဆိုတော့သူတို့မမေးထားပါဘူး။ဒါပေမဲ့ဒီလူတွေကတော့ဘန်ကောက်မှာပဲနေထိုင်လို့လုပ်နေတဲ့လူတွေဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတော့ဒီရက်ပိုင်းတွင်နေရက်ကျန်တဲ့အလုပ်သမား9000တန်းမနည်းရှိနေတယ်ဆိုပြီးမြဝတီဖြစ်ရဲ့အုပ်ချုပ်ရေးမှူးကဆိုပါတယ်နေရက်ပြန်လာသူတွေဟာအလုပ်ပြုတ်လို့ပြန်လာသူတွေရှိတယ်လို့ကြံကာလခိတပြန်လာသူတွေလည်းရှိနေတာပါအဲ့ဒီထဲကမှဘန်ကောက်ကပြန်လာသူတွေကိုအဓိကထားစစ်ဆေးနေတယ်လို့လည်းမြဝတီဖြစ်ရဲ့အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်ဟိုကျွန်တ
ော်တို့အဓိကတော့စီဘာဆပ်လန့်မှာပါတယ်စီဘာဆပ်လန့်ဆိုတော့တချို့ကတော့မသိရင်တော့ပုံမူရင်တိုင်းကတော့ပဲသိတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကတော့အဓိကစီဘာဆပ်လန့်လုပ်တဲ့ရေကတော့ သူရဲ့အေးချင်းမှာဥမာအမီအစက်နေတော့ရေးလိုက်တာပေါ့ကဲသူတရားနေလာတာလေဘယ်ဟုတ်ပါ့မလဲဒီကအဲ့ဒါကိုကျွန်တော်ဆက်မနေလို့တာပေါ့
ဟုတ်
အဲ့တော့သူကဒီနေ့မတော်ခင်နေရကျွန်တော်တို့ပန်ကောက်ဘက်ကပြန်လာတဲ့ဒီပေါ်မှာအဲ့ဒီမှာလည်းဖြစ်တာပန်ကောက်တဝိုက်ဆက်ပါမဲဆောက်ကြမှာဖြစ်ဘူး။မဲဆောက်ဘက်ကပြန်လာတဲ့လူတွေဆိုင်ဘာကောင်ပြန်လာတဲ့လူဆိုရင်ကျွန်တော်တို့ပုံပြောင်းပါ့မယ်ပုံလား။ကျွန်တော်ကဒီမှာကျွန်တော်တို့မှာသိရရှိတယ်ဒီလိုတခါအဲသူဆန်သွားမလားကုန်တိတ်သွားမလားရောက်ရပေးရတယ်။အဲ့ဒီရွာတွေလည်းဆက်ပလာမလို့ရတယ်။သူတို့ပြန်လာတဲ့စီးရင်ကိုကြီးရွာလိုက်တယ်။အဓိကတော့ကြီးရွာတွေမှာကျမကြီးဝန်ထမ်းနေတဲ့အဓိကတော့ခြားလာတဲ့ပြောသိရင်အတူရဲ့လက်ခံကျော်ကြည့်လို့ရတာပေါ့။
ထိုင်းမြန်မာနေဆက်ကမေတော်စည်းကမ်းကိုတီထောင်ခဲ့သူဒေါက်တာစင်ဒီယာမောင်ကတော့နေရက်ပြန်မြန်မာလူသမားတွေကိုတေချာသွေးစစ်ဆေးမှုတွေမလုပ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံဘက်မှာအခြေအနေဖြစ်လာနိုင်တယ်လို့လည်းအခုလိုပြောပါဗျ။အဲ့
ဒါပြောရတာခက်တာပေါ့နော်။ဒီကြောလာမှုတွေရှိနေတယ်ဆိုရင်သူကနေရာတိုင်းမှာနေရာတိုင်းဆိုတာဟိုစစ်စစ်ဖို့တို့ဘာလို့လဲနေရာတိုင်းမှာမရှိဆိုတော့ဟိုဖြစ်နေတယ်မြန်မာလည်းအခြေအနေဖြစ်လာနိုင်တာပေါ့နော်။ဒါကဝိုင်းကြောကဆွဲဟုတ်ဝဲလို့ကျားတော့ပေါ်လာပါလို့ဆိုတာသိကြော်လေကျန်သွားတာပြီးသွားလာမှုတွေကတော့မြေပြင်ဆိုတော့ဒါပြီးသွားလာမှုတော့ကန်တပ်ဖို့ကတော့အလုံးဝိုင်းစီနေပြီးမှပဲစဉ်းစားနေတော့ဆောချပြီးလက်စားဆိုတော့ပြီးသွားလာမှုတွေကတော့အများကြီးနေကြတော့
ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းထက်မနည်းအလုပ်လုပ်ကြနေကြတာပါမလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံသဘောတူစာချုပ် MOU နဲ့တွားကြမဲ့မြန်မာဘက်ကလူသမားဆေးလွတ်မှုတွေကိုလည်းပိတ်ပင်ထားလိုက်ပါတယ်ဒါအပြင်ထိုင်းနိုင်ငံဘက်ကလည်းအလုပ်သမားတွေအတွက်သက်တမ်းတိုးတဲ့စင်တာတွေကိုလည်းပိတ်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်တော်ရရှိများရှင်ကိုနာသားနဲ့ကူးစက်ပြတ်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းငွေကြေးစျေးကွက်ဖြစ်ဖြစ်တာသာရှာဖွေပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရေ့ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရက်ခတ်မှုတွေနေအောင်ဘာတွေတွန့်ပြန်ကင်တွယ်တင့်တယ်ဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်7932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာကြိုဆိုပါရစေ
။ပြည်အောင်စုလွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတွေမဲခွဲတာဒီကနေ့ပြီးဆုံးခဲ့ပြီဖြစ်ပါတယ်။ဆယ်ရက်ကြာအချိန်ယူမဲခွဲခဲ့တဲ့ဆုံးဖြတ်မှုရလည်းရ NLD ကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းတွေဟာမအောင်မြင်ခဲ့ဘူးလို့ဆိုရမှာပါ။ဘာကြောင့်မအောင်မြင်ခဲ့ပါသလဲ။နိုင်ငံရေးလေးလာတုံးသက်သူတွေရဲ့အမြင်ကိုကြည့်ကြရအောင်ပါ။ဒီနေ့ပြည်တော်စုလွှတ်တော်မှာဆယ်ရက်ကြာအချိန်ယူပြင်ဆင်တဲ့ပြင်ဆင်ရေးဥပဒေကြမ်းမဲခွဲဆုံးဖြတ်တာနောက်ဆုံးနေ့ဖြစ်ပါတယ်။NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခမ်းကဏ္ဍလျှော့ဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်ကိုလျှော့ဖို့စတာတွေကအဓိကပါဝင်ထားခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်ရမှာတက်မတော်မပါရင်ပြင်မရဘူးဆိုတာသိပေမဲ့အာဏာရပါတီဘက်ကတက်မတော်ခေါင်းဆောင်တွေနဲ့လွှတ်တော်ပြင်ပမှာတီးကြားတွဲဆောင်ဆွေးနွေးညှိနှိုင်းတာမျိုးမလုပ်နိုင်ခဲ့တာကြောင့်တင်တော့အောင်မြင်မှုမရခဲ့တဲ့အပြင်အမျိုးသားရင်ကြားစည်ရေးပါပို့ပြီးဝေးလာခဲ့တယ်လို့ထောက်ပြလာသူကတော့နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိမ့်ပါ။
အောင်မြင်ဆောင်ရွက်နိုင်လို့ဆိုရင်နော်အဓိကကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွတ်တော်ကိုယ်စားလှယ်တွေနဲ့တပ်မတော်သားတွတ်တော်ကိုယ်စားလှယ်တွေပါဟိုညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်ကျွတ်တင်ဆောင်ရွက်နိုင်မှုကမဖြစ်မနေလိုအပ်တယ်လို့မြင်တယ်တမတော်ကတော့ကိုယ်စလေတွေတက်တက်တယ်မကဘူးအကြက်ဖက်နိုင်ငံကြီးခေါင်းဆောင်တွေနဲ့တမတော်ကခေါင်းဆောင်တွေကြားမှာကျေကျေပြန့်ပြန့်ညီနိုင်ဆွေးနွေးသဘောတူညီချက်တွေရှားဖို့ပါလေလိုအပ်တယ်လို့ကျွန်တော်တော့မြင်တယ
်လက်ရှိ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်မှုမရယုံတော့မကလွတ်တော်တွင်အချိန်ကုန်ငွေကုန်ခဲ့တယ်လို့ရှင်ရင်စွဲတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိုပါတင်းမာလာစေခဲ့တာက NLD ပြင်ဆင်ချက်မှာတိုင်းရင်းသားအခွင့်အရေးအတွက်ပေါ်ပြတောင်းဆိုတာမပါခဲ့တာပါပဲ။ဒါကြောင့်တိုင်းရင်းသားတွေနဲ့ဆက်ဆံရေးကအနှုတ်လက္ခဏာဆောင်ခဲ့တယ်လို့ရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်မတ်ထုမီကပြောပါရယ်။
ဒီအနိုင်ရပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့အကြိုးပမ်းတဲ့အခါမှာ မျိုးသားရင်ကြားစေရမူဝါဒအကြရှုံးတယ်လို့ကျွန်မအနေနဲ့သုံးသပ်လို့ပါတယ်။အလိုင်းရပါတီတွေညီပြီးတော့တမတော်နဲ့လည်းမျိုးသားရင်ကြားစေရကိုဆောင်ရွက်တာတွေမတွေ့ရဘူး။ပူးဆောင်ပါတီဒီဖက်ဒရယ်တိဆောက်ရေးကိုနေပြီးတော့တသိမ့်မမက်ပြောလာတယ်။ဒါပေမဲ့လက်တွေ့ကြတဲ့ဖက်ဒရယ်တိဆောက်မှုမျိုးကျွန်မတို့မတွေ့ရဘူး။အားလည်းပဲတိုင်းရင်းသားအလိုင်းရပါတီများနဲ့ဖက်စည်းပုံပြင်ဆင်ကြတဲ့ကနေပြီးတော့တသားတွေမရှိခဲ့ပါဘူး။ဒီမိုကရက်တစ်အင်အားစုရဲ့တသားတည်းမရှိခဲ့ဘူး။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ဆင်ရေးမှနေပြီးတော့နိုင်ငံသားများနဲ့လည်းညီနယ်ဆောင်ရွက်မှုတွေရှိခဲ့ရမယ်။ဒါပေမဲ့ဒီလိုမျိုးဆောင်ရွက်မှုတွေကိုနေပြီးတော့ဥဆောင်ပါတီမဆောင်ရွက်ခဲ့ဘူး။မဆောင်ရွက်နိုင်ခဲ့ဘူး။ဒါကြောင့်မလို့နေပြီးတော့မြို့သားရင်ကြစစ်ရေးမှုကကြရှုံးတယ်လို့ကျွန်မအနေနဲ့သုံးသပ်တယ်ရှင့
်။အဓိကကြတဲ့ပြင်ဆင်လို့တဲ့ဥပဒေပုံမှားတွေမပြေနိုင်ခဲ့တဲ့အပြင်တိုင်းရင်းသားတွေနဲ့ကောတက်မတော်နဲ့ကြားမှာပါအမျိုးသားရင်ကြားစည်ရင်ပိုင်းကအနှုတ်လက္ခဏာဆောင်စေခဲ့တာမို့လာမဲ့ရွေးကောက်ပွဲကပြိုင်ဆိုင်မှုပုံမှုပြင်းထန်လာပြီး NLD ပါတီအတွက်ပုံမှုခက်ခဲစေမယ်လို့သုံးသပ်မှုတွေထွက်ပေါ်နေပါတယ်။ဒီပေါ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ iPace ကစိုင်းရဲကြော်စွာမြင့်ကတော့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ဟိုလက်ရှိအနေအထားကရွေးကောက်ပွဲရလဒ်ကိုတက်ရောက်မှာမတက်ရောက်လားပြောဖို့လို့နည်းနည်းလေးစောနေသေးတယ်။စပီနယ်ဒီမှာကတော့မြန်မာတမန်ဆိုးချက်ပေါ်မှာယုံကြည်မှုအထူးသဖြင့်နိုင်ငံတိုင်းနိုင်ငံပေါ်မှာယုံကြည်မှုကတိုင်းနေတိုင်းနဲ့ဆိုလို့ရှိရင်နဲတာတော့ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတယ်။ဒါပေမဲ့လည်းယူကော့ပွဲတကယ်ကာလာတွေတကယ်ရောက်ပြီးမက်ဆက်စင်ရီတွေတကယ်ရောက်ပြီးတကယ်ကြီးကနိုင်ကြလာမျိုးတစ်ကောင်းဖြစ်နေတာဆိုကျွန်တော်ထင်ပါတယ်ဒီရှင်မဲမှုကြီးရတော့မှန်တယ်ပုတ်တိုက်မှုတွေလည်းရှိနေတယ်ဒါပေမဲ့လည်းယူကော့ပွဲတကယ်ကာလာကိုမြောက်သေးတဲ့အခါကျတော့ဘလို့ဖြစ်မယ်ဆိုတော့မှန်မှုတွေနည်းနည်းလေးစိုးနေကြတယ်ဆိုကျွန်တော်မြင်ပါတယ်ဗျာ
လက်ရှိမှာတော့ပြည်အောင်စုလွတ်တော်မှာပြင်ဆင်ဖို့အစိုးပြုတ်ပုံမှန်ပေါင်း135ခုစလုံးကိုဆုံးဖြတ်ခဲ့ပြီဖြစ်ပါတယ်။85ရာဂိုင်းနှုန်းကျော်ထောက်ခံပေးရတာအပြင်လူမှုဆန္ဒခံယူပွဲပြုလုပ်အတီးပြုမှသာပြင်နိုင်တဲ့ပုံမှန်နှစ်ခု85ရာဂိုင်းနှုန်းကျော်ထောက်ခံပေးရပြီးပြင်ဆင်နိုင်တဲ့ပုံမှန်နှစ်ခုစုစုပေါင်းပုံမှန်၄ခုသဘောတူညီချက်ရခဲ့ပါတယ်။ဒီပြင်ဆင်ချက်တွေကလည်းစကလုံးအတုံးနှုံးပြင်ဆင်ချက်တွေသာဖြစ်ပါတယ်။ကျမမေခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
အခုချင်းမြင့်နဲ့ပလက်ဝါမြို့နယ်ဘက်ကစစ်ရေးအခြေအနေတွေကိုပြောပြပေးမှာပါစစ်ရေးရအချက်ချာကြတဲ့ပလက်ဝါမြို့နယ်ကမိဝစခန်းကိုAA ဖွဲ့ကအင်အားလုံးရင်းနဲ့ဖြတ်တော့ဝိုင်းပတ်ဆိုင်ရာကနေမြန်မာစစ်တပ်ဘက်ကပြန်လည်တိုက်ခိုက်ထိန်းချုပ်နိုင်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါတယ
်သူတို့ဒီဟာကိုတိုက်နေတာလုံခဲ့တဲ့ A5 လား9ရက်ကြာပါလို့ကြာတိုက်နေတာဖြစ်တယ်ဒီနည်းနဲ့ကသူတို့ရဲ့အမားကဒီတော့ဝိုင်းရံပြောကြတာတိုက်ခိုက်တယ်ခွာလာလာလာနေသူတို့အကုန်ဖြတ်တော့ခါတယ်ပြီးရင်စခန်းကိုဝန်းရံပြီးကျင်းတူရတယ်ပါလို့လုပ်ပြီးကြတိုက်ခိုက်တာမျိုးရှိတယ်အဲအဲ့ဒါကိုပဲတက်ကအလုံးအားသူရိုးရိုးထွန်းထွန်းနဲ့ပဲတမတော်ကစ်ကူစေချောင်းကြီးကသူတို့ထိုးပေါက်ပတ်ထက်ခဲ့တဲ့အတွက်ရက်40လောက်ဝင်ရပိတ်ဆို့ထားတဲ့ပြမတော်ဆက်ရှိရနေရတော့သူတို့ပြန်လဲနေပြီးဆိုးမွေးနဲ့ထိန်းချုပ်ထားနိုင်ဖြစ်ပါတယ်ဗျ။လက်ဝါနဲ့ယူဝကြားထဲမှာတော့ဒီလိုတိတိမူပြေကြားကြားရှိနေပါတယ
်။ဖေဖော်ဝါရီ9ရက်နေ့ကစပြီးရခိုင်လက်နက်ကိုင်အေဖွဲ့ကမိဝစကန်းဘက်ကိုရေရိတ်ခါခဲရန်တွေစစ်ကူတွေမလာနိုင်အောင်စကန်းဘက်လက်မှာကျင်းသူပြီးထိန်းချုပ်တာအစာရေစာဖြတ်တောက်အောင်လမ်းကြောင်းတွေကိုမိုင်းထောင်ပိတ်ဆို့တာဆောင်ရွက်ထားတဲ့အတွက်တမတော်ကနေလေကြောင်းနဲ့ရိတ်ခါတင်ဖို့နေရတယ်လို့လေကြောင်းအရာပြစ်ကူတက်ခတ်ရေးရဟယင်တွေလိုက်ပါလုံခြုံရေးဆောင်ရွက်နေတဲ့ကြားကအေအေကလေရင်ပြစ်လက်နဲ့ပြစ်ခတ်တက်ခိုက်လို့စစ်တပ်ရဟယင်တွေစဲချိန်ခန့်ကြီထိမှန်ခဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်မလာစရနေနဲ့ဆက်တရနေဒီမှာချင်းပြည်နယ်ပလဲဝမြို့နယ်မိဝပြူဟာကုန်းတိုက်ပွဲနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်တိုက်ပွဲကနေမြန်မာစစ်တပ်ဘက်ကတိုက်ရင်မှုသူအပါဝင်တပ်မတော်သား30နီးပါးကိုဖမ်းဆီးထားတယ်လို့အေအဖွဲ့ကထုတ်ပြန်ထားပါတယ်အေအဖွဲ့ကဖမ်းဆီးထားကြောင်းတပ်မတော်ဘက်ကအတည်ပြုပြောကြားတာမရှိပေမဲ့လက်ရှိအချိန်ထိအရာရှိစစ်တီတို့ကြောက်ဆုံးတာရှိနေစေလို့ဘူမှုချုပ်စော်မင်းထွန်းကဆက်ပြောပါတယ်
အဲဒီတော့ကျွန်တော်တို့ဖက်ပြပြပြကြပြောက်ဆုံးနေတဲ့လူတွေရှိပါတယ်ဒီကအနေနဲ့ဆိတ်ဆက်မှုရရှိရေးလုပ်နေတဲ့အခွဲတွေကတချို့အခွဲတွေဖြစ်ပါတယ်ဖြစ်ပြီးကြောက်ဆုံးနေတဲ့ဟာတွေပါပါတယ
်လက်ရှိ AA ဘက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မိချောင်းတရားဖက်ကိုမြန်မာစစ်တပ်ကနေရာယူထားပြီးဒီနေ့မနေ့မှလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေစေလို့မိဝရွာသားလူကပြောပါတယ်
အမီရှောင်းဖက်မှာဒီနေ့ကခလိုက်နာရီဖြစ်တာခုရမဆုံးသေးဘူးဘာဖြစ်လဲရဲတိုင်းလျင်နဲ့တကြီးဆိုင်ကောက်လိုက်ကြည့်တစ်ခေါက်လာပြီးတော့ပြစ်သွားပြီအဲလက်နှက်ကြီးကဒုံကြီးကနားပြေဒုံကြီးကလေးလုံးတွေလေးဂျင်းဂျင်းဂျင်းဂျင်းတော့ဒီဖြစ်တာဒါတော့မင်းရှောင်းတရားကိုတော့ရမ်းလို့ရောက်နေပြီတောင်ထက်ကတော့ဒီကဲလာမကဲလာတော့တည်နေရဘူးအေးဖွေးရတဲ့ဒီဆက်မှာရှိရဲဒါနဲ့ချင်းနေတာ
မိဝဒေတာဘက်ကိုမြန်မာစစ်တပ်ဘက်ကထိန်းချုပ်ဆန်းနိုင်ပြီလို့တမတော်ထုတ်ပြန်ချက်ပေါ်မှာအေးရခိုင်လက်နက်ကင်ဖွဲ့ပြောခွေရခိုင်တုခက
အဲ့ဒီဒူရာကုန်း
ကျွန်တော်တို့ထိန်းချုပ်ထားတယ်ဆိုတာကဒီလည်းနေ့ကြီးစခန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီဝိုင်းဝိုင်းဖြတ်တောက်ဝိုက်ဆိုးထားတာပဲရှိဒီဂျူဟာကုန်းမှာတိုက်ပွဲဖြစ်နေတာပဲကျွန်တော်ကသိတယ်သူတို့ရဲ့ဒီဟိုကုန်းတိုက်ခါခေနိုင်ရဲ့အတွက်ညီမျိုးစုံနဲ့ကျိုးပန်းနေတာပေါ့ဗျာဘလောင်းဝဒေတာဘက်မှာပြီးခဲ့တဲ့မလာ14ရက်နေ့နဲ့15ရက်နေ့မှာမြန်မာစစ်တပ်ကနေလေကြောင်းန
ပြည်တင်းသားသလိုတိုက်ပွဲတွေထပ်မံပြင်းထန်လာမဲ့အချိန်ဒီမှာရှိတယ်လို့ဒီဘက်ကနေထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းစီစဉ်ကနေသတင်းပေးပို့ထားပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ8:00အထိတိုင်းဒိုမီတာ32 40 80အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 9:00 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း6:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19 25 35မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီည9:00အစီအစဉ်ပြပြချင်း9:00မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်း9:00မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ။မင်္ဂလာပါ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ 2019ခုနှစ်မတ်လ20ရက်တောက်ကြနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စင်တာအထိအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ19 25 30မိနစ်တို့ကနေစပ်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းစပ်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့ဒုတိယဆုံးနဲ့အမေရိကန်တခွင်အစည်းအဝေးအပတ်စဉ်
အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နှီးပညာကဏ္ဍမှာဆွင်တော့ကျွန်တော်တို့ဒီ
wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါဗိုင်းရပ်စ်မျိုးစုံတင်ရောက်နေတဲ့အကင်းရောင်းနေတဲ့လင်းတို့ကိုဖမ်းနေပြီးတော့ဒေါက်တာအောင်စန်းတို့ပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုတော့နောက်ပိုင်းမှာနားဆင်ရမှာပါဒီတဲကမှာအခုအရင်ဆုံးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအထက်တန်းအဆင့်အောင်မြင်ပြီးတဲ့နောက်မှာအမေရိကန်စစ်သားဖြစ်ရွေးချယ်ခဲ့တဲ့မက န်စစ်သားတယောက်အဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလေစစ်သင်တန်းတက်နေတဲ့သမီးငယ်လေးမမျက်သက်စုအကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရဲဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်နေတဲ့မိခင်ဖြစ်သူမလာလာဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်စုမွန်ကတင်ပြပေးထားပါရခင်ဗျာ
Cause it only serves to make me more determined to achieve my final goal.
မန္တလေးဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။အခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမားဘက်ကနေပြီးတော့စ조사ခဲ့ရတာရှိလဲ။နောက်ဒီမမျက်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစ조사အထုတ်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်နေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးကနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာဖြစ်တယ်အဲ့တော့တမီးလေးကအထိုက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမတို့ဒီနယူးယောက်ဒီ Queens ကိုအမတို့ရောက်တဲ့အခါမှာအသိမိတ်ဆွေကအမတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းစာထားမှလဲလေအမကမသိဘူးမသိတော့အမက Department of Education အမသွားပြီးတော့ ငါတို့ကတော့ဒီလိုလာတယ်။ငါကသမီးလေးကိုကြောင်းတက်ချက်လာဆိုတော့အမှန်တိုင်းကျတော့အမသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်။အဲ့ဒါနဲ့ဒီအိုအီးရနေပြီးတော့အမတို့မေးတယ်။ဒီမလေးရှားမှာနေလို့ပဲအဲ့ဒီကျောင်းကလည်းမပေးဘူးညီမရဲ့။အဲ့တော့အမကဒီအိုအီးရနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့တက်ဆိုင်နဲ့ယူတာဟိုက်စကူကိုဆွဲလိုက်တယ်။အဲ့ဒီမှာအမသမီးကဂရိတ်9ရနေစတက်ရတယ်။ အဲ့မှာကျောင်းစာပါအတန်းလေးမှာသမီးလေးကိုသူတို့ကနေပြီးရေးဖြည့်ဖြည့်ခိုင်းတယ်။ပြီးရခါကျတော့အင်္ဂလိပ်စာနော်ဗယ်ဖတ်ခိုင်းတယ်။သမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအဲ့နာသူတို့ကနေတော့ဂရိတ်9ရနေစတယ်။နင်းအစ်စ်မိတယ်ဆိုရင်တော့နင်းကိုငါတို့တွေကဒီအတန်းခုန်ပေးမယ်လို့သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုန်ပေးဘူး။ဂရိတ်9ရနေပြီးသမီးလေးကစတက်ရတယ်။အဲ့တော့အမကလည်းသမီးလ ဒီအားနည်းနဲ့ဒါနဲ့ဘေးစစ်ကနေစပြန်ယူပြီးတော့အားယူတယ်လို့သဘောထားဆိုသမီးလေးအမပိတ်တဲ့ခွန်အမပေးပြီးတော့သူဂရိတ်နိုင်ရည်ပြီးတော့ဒီနျူတောင်းဟိုင်းစကူးမှာသူစတက်ရတယ်ညီမအဲ့တော့ဂရိတ်ထိုင်ရောက်တဲ့အခါမှာသူကျောင်းကမေဂျာခွဲတယ်ညီမမေဂျာခွဲတဲ့အခါမှာသမီးလေးကိုဖေးမေဂျာယူမလဲဆိုပြီးတော့မိတဲ့အခါမှာသမီးလေးရွေးချယ်လိုက်တာကွန်ပျူတာနဲ့စကန်ကဘစ်စနက်ကိုရွေးချယ်တယ science ကပြောရရင်အမားတို့မှာလုံးဝ background knowledge အမားတို့လုံးဝမရှိသားမင်းတွေရနှစ်ယောက်စလုံးမှာအဲ့နဲ့သူကတမီးတွေကမရွေးချယ်တဲ့ဘာသာရပ်ကိုရပေမဲ့လည်းသူစူးစမ်းတယ်သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့
အဲ့တော့အခုဆိုလို့ရှိရင်လည်းမမြတ်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေရသူသိရပါတယ်ဆိုတော့ဘာဖြစ်လို့စစ်သင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် break ခံမှာသူတို့ကြောင့်ဒီ recruiting နေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးပြောတော့သူကအဲ့ဒီမှာသူကစိတ်ဝင်စားတယ်ဆွဲကျူးလေးကိုသူကရတဲ့အခါမှာသူပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမီးဒီအာမီလေးကိုဟိုသူ try တယ်နေပေါ့နော်အဲ့တော့အမကသဘောမတူဘူးနေမှာရေပြောရရင်တော့လုံးဝအမအမင်းတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မင်းကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများရှိတယ်ပေါ့ဗျာညာပေါ့သူပြောရှာတယ်အဲ့လေအမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ဟိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ပါစစ်ပညာဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်လာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူတို့ထပ်ပြောပြမိမိတို့ကြောင်လာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတ္တနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်တယ်နဲ့ဒီ high school တက်နေစဉ်ကာလမှာသူကအငယ်နဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch ဆိုတော့အငယ်နဲ့လုပ်တယ်ဥပမာ Saturday တိုင်းမှာသူက future soldier training ဆာရှိတယ် future soldiers training ကိုလည်းသူကအများတော်သူကြွားတယ် activity တွေသူလုပ်တယ်ပြီးရအခါကျတော့သူက step by step ပေါ့နော်သူ physical test ရော medical examination တွေလုပ်တယ်ပြီးရအခါကျသူ old တက်စာတွေပါသူတင်းဆိုတဲ့အဆင့်ကြီးပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဆောက်ကြလို့ line မှာသူကြွားတက်ရတယ်အခုတော့သူပြီးသွားပြီပေါ့ဒီရဲ့အခါကျတော့သူစာမွေးသူ့ကိုဖြည့်ခိုင်းတဲ့အခါမှာသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းရှင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေတာမှာဒီ logistic specialist တယောက်အဖြစ်ရည်တည်ဖို့အတွက်သူကအခုဒီ Virginia Fort Lee မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတစ်ခါထပ်ပြီးနေပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူကဒီ USyet again of the tough over zero to see her tin kaya me bon no aro bin nai ngan ja me le do ama ma ti di
ဟုတ်ကဲ့အဲ့တော့အဲ့ဒီထဲမှာကိုကိုတိုင်ကလည်းဒီနယူးယောက်မြို့မှာရဲရရှိချင်းတဲ့တာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင်အမေရိကန်စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေစီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိ di ko ye chin twe ta tami ri twa bon no bo wa a ma khan cha shi bo naw di anaget kaung mu mu twa mi ba ri a ni ne belo myo a pe ku ni mu ri ko saung ywet tin ne lo a ma a ni ne bon no chin chin ko pyan mi lo di a pe saka pyo chin na di pyan mi lo hmyaw we chin na shi ba le shin
a pyo me shin lo a nyai bon ni ma ye yo a yin no li di ho u ma sin a ma tami le shin di new york ma mu da ma hoh bu ရောက်ရောက်ချင်းသူဂရိတ်နားရနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လိုရွှေချီမဟုတ်ဘူးဒါမဲ့တမီးလေးဟာတမီးလေးကိုအမမလိန်ခံဘူးဟိုသူတို့တွေဆိုရင်တမီးလေးကိုအထူးဆန်းလို့ဖြစ်နေရတယ်ရွှေချီဆိုတာသူတို့ဒီကြောင်းမှာရှိတဲ့ကလေးတွေကရွှေချီဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးတမီးလေးကိုမြင်ပြီးတော့မှသာရွှေချီကဒါဆိုတာသူကသိတယ်ဆရာမတွေကအစာပါဘောနော်ဖ ตาจะมีอุจจาระก่อนเนาะอาม่ารู้ว่าพาพิเศษจริงๆเลย ကိုဖြစ်ချင်တဲ့စန္ဒာတစ်ခုရဲ့တာသမီဖြစ်ချင်တဲ့စန္ဒာရဲ့တာသမီတို့ရဲ့အရင်လေးအောင်မှာတာသမီဘာဖြစ်ချင်တာလဲအဲ့ဒီစန္ဒာနှစ်ခုကိုအမားတို့ကပေါင်းပြီးတော့ဘယ်တန်းကိုရှောင်မလဲနောက်တစ်ခုကကြတော့တာသမီကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီ ဖြစ်ယူစေချင်တယ်တမ်းရောက်စေချင်တယ်ဟိုထူးချွန်မှုဆရာမလိုဘူးဥမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုယ်တိုင်လေးလာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေးလာတယ်တာသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေးလာစေချင်တယ်အပြောကအရေးရအထက်ကအကုန်လုံးပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမားကတော့လာစေချင်တယ်လာတဲ့အခါမှာလည်းဒီမှာကြုံတွေ့ရမှာတယ်တော့အများကြီးရှိတယ်ဒါကတော့ ချင်းချင်းမှလည်းကို့ကိုစိန်ခေါ်တဲ့လူရှိတယ်။အဲ့ဒီဟာတွေအတွက်ကိုကမိခင်တရားအနေနဲ့မာနမမတ်နဲ့စိတ်ဓာတ်ခိုင်မာဖို့လည်းလိုသလိုကိုကိုကိုလည်းရပ်တည်နိုင်ရမယ်။ပါသမီရဲ့အရှိမှလည်းမာနမမတ်ရပ်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်ပါတော့
ဗတ်စင်မျိုးသမီးကဏ္ဍကိုမတ်စုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့အတုဒဆုံးလေအမေရိကန်တခွင်အစည်းအဝေးကိုထားဆရာမှာပါ။အမေရိကန်ပြည်ထောင်စုမှာတော့မတ်လကိုမျိုးသမီးတွေကိုဂုဏ်ပြုတဲ့လ Women History Month အဖြစ်သတ်မှတ်ထားတာကြောင့်အခုတစ်ပတ်အတုဒဆုံးလေအမေရိကန်တခွင်အစည်းအဝေးမှာအမျိုးသမီးစွမ်းဆောင်ရှင်တွေအကြောင်းကိုကိုအောင်ကတင်ဆက်ပေးထားပါတယ်။
အမေရိကန်ကွန်ဂရက်စ်လွှတ်တော်တဝိုက်ကဘဲမောင့်ဖော်အထိမ့်မှပြလိုက်မှာဆိုရင်အမေရိကန်ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရဖို့တိုက်ပွဲဝင်ခဲ့တဲ့သမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ဝါရှင်တန်ဒီစီအရှေ့မြောက်အရက်ကွန်စတီကျူရှင်းလမ်းမကြီးပေါ်မှာချီးတဲ့ဒီအထိမ့်မှပြလိုက်ကိုရောက်သွားတယ်ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါ။အဲ့ဒီအချိန်လုံးကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲဒီလိုတန်းတူခွင့်ရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်။ပြားလိုက်တောင်းဝန်ခံဦးဖြစ်တဲ့ Zachary Whitlow က
Now the main story that we tell here is the fight for the 19th.
ပြားလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19အကြောင်းပါ။သူသည်ပြင်သမ္မတဘူဒရောဝစ်ဆန်အနေနဲ့ဒီဥပဒေပြဋ္ဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်အကြောင်းကိုပြသထားပါတယ
်။အမျိုးသမီးတွေအနေနဲ့မဲပေးခွင့်နဲ့ပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19ကို1920ခုနှစ်အောက်တိုဘာ17ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။ သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့ Elva Belmont နဲ့အတူလက်တွဲပြီး American သမိုင်းမှာမှတ်ချက်တင်ခံရမယ်အမျိုးသားအမျိုးသမီးတန်းတူခွင့်ရေးအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်ဒီကနေ့မှာဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်တစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြရိုက်ကိုလာရောက်လေ့လာတဲ့ Corey Ducey က
I just think Alice Paul's one of my heroes
ဒီမှာတော့ Alice Paul ဟာသူရဲ့ကောင်းတယောက်ပါသူရောပါတီရဲ့ဆန်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်သူတို့ဟာတကယ့်ဆန်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပ
ါ Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်မှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အဆောက်အဦးကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကျော်အသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အမျိုးသမီးအခွင့်အရေးလှုပ်ရှားတောင်းဆိုမှုတွေစတင်ခဲ့တာရာဇဝတ်နှစ်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်တစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါ။ပြတဲ့လေလာသူဖြစ်တဲ့ Corin Ducey က
Always hoping for equal
ကောင်းစွတ်တော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးစံနာရှိလာဖို့မျှော်လင့်ပါတယ်
။မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်ဖို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်တဲ့အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါတယ်ခင်ဗျာ American ပြည်သူကမင်းကလေးကင်းတောက်လူငယ်သိဝင်နေအနေနဲ့ခင်းနေအညီဤပညာဆိုင်ရာနယ်ပယ်ရီမှာဝအကျန်းတော်ဝင်ရှိလာစေဖို့တာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။မင်းကလေးကင်းတောက်လူငယ်အသင်းကိုခေတ်ကာလနဲ့လိုက်လျောညီတွေဖြစ်အောင်အသင်းရဲ့လှူရှားမှုတွေမှာဤပညာဆိုင်ရာအစီအစဉ်တွေကိုလည်းထည့်သွင်းပေါင်းစပ်ဖို့တာဝန်ရှိသူတွေကကြိုးစားနေကြတာပါ။မင်းကလေးငယ်တွေအနေနဲ့ရမုံငွေအတွက်ဈေးရောင်းချတာမျိုးသာမဟုတ်ဘဲစေရုပ်တွေဖန်တီးတာကြောက်တောင်တက်တာလူမှုတိုင်းဝိုင်းအတွင်းတက်တကြွကြလှူရှားတာစတာတွေကိုလည်းဆောင်ရွက်ဖို့ထည့်သွင်းစဉ်းစားနေတာပါဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက်မင်းကလေးကင်းတော့လူငယ်အသင်းရဲ့အကြီးအကဲမီဂန်ဖာလန်က
I wish them well
နောက်ကြလေးကင်းထောက်လူငယ်အသင်းဝင်တွေလည်းအဆင်ပြေစေဖို့ဆန္ဒပြုပါတယ်မင်းကလေးကင်းထောက်လူငယ်အသင်းဝင်ခြင်းသူတွေလည်းအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရရှိခြင်းပါတယ်ဒီအစီအစဉ်တွေဟာတကယ်ကောင်းမွန်တယ်ဆိုတာကိုလည်းတက်တေပြခဲ့ပြီးပါပြီ
လူငယ်အနေကစားလို့ကင်းတော့လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမင်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါဒါပေမဲ့လည်းယောက်ျားလေးအသင်းဝင်တွေရဲ့လှူရှားမှုအစီအစဉ်တွေအတိုင်းမဟုတ်ပဲမင်းကလေးအသင်းဝင်တွေအတွက်တီးတဲ့အစီအစဉ်တွေထားရှိသွားမယ်လို့ Falling ကပြောပါတယ
် focusing on making sure that every girl
မင်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်မင်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့စောင့်ရွက်နေပါတယ်
မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတောက်လူငယ်အသင်းဝင်ရောက်မှုကလည်းလျော့ကျလာနေပါတယ်2003ခုနှစ်တုန်းကဆိုရင်မင်းကလေးကင်းတောက်လူငယ်အသင်းဝင်နှစ်တက်သမ6သန်းနဲ့စေတနာဝန်ထမ်း6သိန်းလောက်ရှိပြီးအခုအခါမှာတော့အသင်းဝင်တက်တက်သမ8သန်းနီးပါးနဲ့စေတနာဝန်ထမ်း9သိန်း8သောင်းလောက်သာရှိပါတော့တယ်မင်းကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကူစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ်ဖာလန်က
I do believe that STEM for girls
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီကဏ္ဍကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွင်တွေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပါ
ဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအခြေပေါ်မှာစနေတန်းကျောင်းသားတွေအတွက် STEM အစီအစဉ်တွေတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်။မင်းကလေးကင်းတော့လူငယ်အသင်းဝင် Mylin Tran ကတော့ဘာကြောင့်ကင်းတော့လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
။ I think that Girl Scouts really gives a unique
တယောက်နဲ့တယောက်သဘောထားချင်းလုံးဝထပ်တူမကြနိုင်ပေမဲ့လေမင်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံးနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့စီစဉ်တွေမှာတကယ့်ကိုအတူတကွဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကို့အတွက်လည်းလုံခြုံပါတယ
်ဟိုရုံးကတော့ထရမ်မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူတွာလာနေတတ်ပါတယ်ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့စီစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ
် to work with other girls and to work with female leaders to find
မင်းကလေးကင်းတော့လူငယ်အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်ဘာလို့လဲဆိုတော့မင်းကလေးကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့မင်းကလေးချင်းချင်းလည်းနည်းပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
ဒီနေ့မှာတော့ထရမ်မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့်မင်းကလေးကင်းတော့လူငယ်အသင်းကပေးရတဲ့အမြင့်ဆုံးဆုဖြစ်တဲ့ လက်ရွေးစင်ရှေ့တစိစုချင်းမြင်ခံရပါတယ်။မင်းကလေးငယ်ရဲ့အနေနဲ့သိပ္ပံနည်းပညာ engineering နဲ့သင်္ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလအနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းလူကြီးများအခွင့်အရေးအတွက်အသက်အရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ်။
In order to build equity, you need to start at the base, and that means.
တန်းလူကြီးများအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့်မင်းကလေးကင်းတော့လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်အရွယ်မရွေးပါဝင်နိုင်တာကြောင့်ကိုယ့်ဘဝဘယ်လိုဆေးဆက်သွားမလဲဆိုရဲလမ်းကြောင်းကိုရှာဖို့တကယ့်ခွင့်အရေးတည်းရနိုင်လို့ပါ
American ပြည်သူ့မှာမင်းကလေးကင်းတော့လူငယ်အသင်းစတင်ဖွဲ့စည်းပြီး9နှစ်အကြာမှာ Oklahoma ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာရမုံငွေဖြစ်စတင်ရုံးချခဲ့တာပါ။ရာစုနှစ်တစ်လျှောက်လုံးမှာလည်းမင်းကလေးကင်းတော့လူငယ်အသင်းဝင်တွေဟာသူတို့နေထိုင်ရာအရက်ဒေသမှာမိဘတွေရဲ့အကူအညီနဲ့တခြားကူကီမုံလုပ်ပြီးတော့ရုံးချခဲ့ကြပါရယ်။အဲ့လိုတက်ကြွတဲ့လူရက်တွေနဲ့ပါဝင်ခဲ့တဲ့မင်းကလေးကင်းတော့လူငယ်အသင်းဟာအခုအခါမှာတော့ STEM လို့ခေါ်တဲ့သိပ္ပံနည်းပညာ Engineering နဲ့သင်္ချာစာရာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
။ဒီအစီအစဉ်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တောက်ကြနေအတွက်နောက်ဆုံးကြံရှိနေတဲ့အပတ်စဉ်သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီကတော့မင်းတို့အပေါ်မှာသဘာဝတောရင်းကတော်ပါပြီကလူတွေအတွက်ဘယ်လိုအန္တရာယ်တွေပေးနိုင်လဲဆိုတော့ကိုတောရင်းကရိစံတွေကလည်းလူတွေကိုကူးစက်နိုင်တဲ့ယောဂပိုးတွေအကြောင်းသူပြေတနာတုံးနေတဲ့ဒေါက်တာအောင်စန်းတို့ကပြောပြပေးမှာပါကမ္ဘာကယောဂဖြစ်နေတတ်မှတ်လိုက်တဲ့ COVID-19 ဟာတရုတ်နိုင်ငံဝူဟန်ကနေစတင်ခဲ့တာဖြစ်ပါတယ်ဝူဟန်ပင်လယ်စာဆီးမှာကျက်ဝက်အမဲလိုစားနေကြအသားငါးတွေပြင်လင်းလိုတွေမွေတွေကြောင်ကလိုးနဲ့တခြားတောရင်းတရိစံအစုံကိုပါရောင်းချပါလေ2019ဒီဇင်ဘာ31ရက်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရတယ်လို့တရုတ်အစိုးရက WHO ကမ္ဘာ့ကျန်းမာရေးဌာနကိုအကြောင်းကြားခဲ့ပြီး SARS-CoV-2 လို့နာမည်ပေးခဲ့ပါလေ January လမှဈေးအလုံးကိုယာယီပိတ်လိုက်ပြီးတောရင်းတရိစံတွေဖမ်းဆီးရောင်းချစားတောက်မှုမလုပ်ဖို့ပါယာယီပိတ်ပင်ခဲ့တာပါ February လဆန်းမှာတော့ချိုးဖောက်တဲ့လူ900လောက်နဲ့တောတရိစံ4000နေပါကိုဖမ်းဆီးအရေးယူပါတယ်ဘာကြောင့်ပါလဲ2020 February လ20ရက်နေ့မှာဒီယောဂါပိုးအကုဆက်ခံရသူက 38,000 လောက်ရှိလာပြီး 6,600 ကျော်ကိုတည်ဆုံးစေခဲ့တဲ့ COVID-19 ဖြစ်ပေါ်မှုဟာတောရင်းတရိစံတွေနဲ့ဆက်နွယ်နေတာကြောင့်လို့ဒေါက်တာအောင်တန်းတူကပြောပါတယ
်တောရင်းတရိစံတွေမှာလည်းသူဘာသာသူဖြစ်နေရောဂါရှိတယ်။ climate change ကြီးစဖြစ်တဲ့အချိန်မှာသူတွေကလည်းကျွန်တော်လူတွေနေရာရောက်လာရဲ့ကျွန်တော်လူတွေကလည်းလူတွေတိုးပွားလာရဲ့အမျှကျွန်တော်နေရာချဲ့ထွင်နေသူတွေကိုသွားဖမ်းတာရှိတယ်။တောရင်းတွိဆန်နေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရင်းတွိဆန်နေရာ node type တော်တော်ဖြစ်တဲ့ memory ပေါ့နော်။ memory ဆိုတော့ကျွန်တော်နဲ့ biology နည်းနည်းဆင်တဲ့အပိုင်းတွေရှိတယ်။ကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံကင်းအောင်နေတတ်တယ်။အဲကင်းအောင်နေရဲ့လင်းတို့ကိုဖမ်းတယ်ဖမ်းနေပြီးတော့တခြားကျွန်တော်တို့ပုံမှန်စားနေကြကြက်တို့ဝက်တို့နေနေတော့အနီးကပ်ထားတဲ့အချိန်မှာဝက်တို့ကြက်တို့အနေနဲ့သင့်ကျွန်တော်စားမိတဲ့အခါယောဂါဖြစ်လာနိုင်လို့လင်းတို့ direct စားတဲ့အချိန်ကျရင်လည်းသူယောဂါကြီးကူးလာနိုင်တယ်။ကျွန်တော်တို့အဲဘယ်လိုဖြစ်လဲဆိုတော့တခြားမချက်ထားတဲ့ဟင်းတွေကိုစားရလည်းဖြစ်နိုင်နိုင်လို့တို့စီက direct contact တွေအနီးကပ်နေလို့ကူးလာနိုင်တာလည်းဖြစ်တယ
်။သုတေသနပညာရှင်ပမောက္ခ Christian Anderson ဦးဆောင်တဲ့ American NIH ကျန်းမာရေးဌာနဥရောပနဲ့ Australia တက္ကသိုလ်တွေကသုတေသနပညာရှင်တွေကကမ္ဘာကပ်ရောဂါဆို COVID-19 Coronavirus ဟာလူဖန်တီးယူတာမဟုတ်ဘဲသူ့ဖြစ်စဉ် origin ကသဘာဝအလျောက်ဖြစ်လာတဲ့ virus ပိုးဖြစ်တယ်လို့သူတို့ရဲ့တွေ့ရှိချက်ကိုတင်ပြခဲ့ပါတယ်။မျိုးဗီဇဆိုင်ရာသူတို့ရဲ့လေ့လာချက်အရ SARS-CoV-2 ဒါမှမဟုတ် 2000-nCoV မှာဖြစ်စဉ်နှစ်မျိုးရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဖြစ်စဉ်နှစ်မျိုးတွေကတစ်မျိုးကအရင်ကဖြစ်ခဲ့ဘူးတဲ့တရုတ်နိုင်ငံမှာစတင်တဲ့ကြောင်ကလေးလိုကောင်ကနေကူးတဲ့ SARS ရောဂါလို့ Saudi Arabia ကနေစတင်တဲ့ကလောက်ကနေကူးဆက်တဲ့ MERS ရောဂါလို့လူစီကိုတခြားသတ္တဝါတွေစီကနေကူးပြီးအတွင်ပြောင်းလာတဲ့ဖြစ်စဉ်ကလာကြောင်းနဲ့အခုဖြစ်ပေါ်နေတဲ့ SARS-CoV-2 ဟာလင်းလိုတွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တိုက်ကိုတူတယ်လို့ပြောပါတယ်။ဒါပေမဲ့ Lin Logan and Lugo, Taya Gures for it, a tautaro, Matuya de Wulu Piobari. Pissan now to Mune, Pillare, Virus Caro, Uboma, Ashane, Africa Rima Tuyare. Think we Jedrima Shire, Corona Virusa, SARS, COV2 net take to be Lucy go Taya Damamho, Jangaruru Gangani to send Gura Pianai Nedule, Pobia Tavare. Dot down to that in the morning and male, the Vama doing the recent regani. Lurigo Gusette, Yoga Bore in a better bee, a chenlet rego, Kayu Nirello, Doctor Antanto Rap Yovale.
The old looked at Project Gane Project Bono, the Dinners when research looked at Nazone, Namnes when you know, research got Yai appeal, a Colombian you publish Loma Bono, the old Project Napa, Dresan Nil, the dog on the sea, and the sample you were. Project ni ni dog on light poor for armor pay woo, tabi me dog on light see an yae a taza by you region of CI she know what Dika Luima by yoga pin in a digital Louis Ciani sample the moon island and yai me you three the pizanga sample in yai you right. Any result they are or at the digital Mamanta high Pilan and Lazar, Yoda de Ubono, Project Gamma B, they also be me to know. Yae, do sample is so, don't let him alone near Louis, don't let him any new water tell Louis, or Ninesim with us, I can't appear or tell our melotene.
A good look appear Toma be nine, did it? Toyan three centuries, Siga, Yoga, Bori, Lurigo, Guseppi, and the be nine at the three Taza would let Taito Mari. A to the pen, then no chigo, see what you told on it at Long Andrea, Lurigo, Pina Bibu, Luan, Nidelu, your body.
General project, the Yinunga general to Lure, Dresa and Luo Kue, the project to Kuma Lopue, or Dre observation to Kubano, Nindria and the Kuchin of Jobia Zelo, General Pama, Linugu Zurishi, Linugua, the tourist attraction to Ku. Linugu's a general to Taogani, Punjani, the Sentuai, Kulema Zuin, Linuba, Lanchi, Eku, Bopianga, Bio, Linuchi, Togak, Kamia, Linuchi and Demi Oza, or Ticha, Tonguya, and the Idra, and Linuchi, or Gaude. Gaude, the Lodamaishi, a Lodamaya, the Ponyjana Marinia. Do Locaute Kajang, Bama, Goboma, Woodwara Machu, Agawe, Bama Machu, Boma, Wunija, Enya, Tame, and Neve. Canada Bauer, Panama Bauer, and the Taiwan Y. The Gallo di Lino Tan Chima, Yoga the Kuda, she get this so. Bio di Lino Chito Gaude Chima, Chiama, Guaya Shah, the Kuku, she get this shito, Yoga Gula Nene. And Yoga need the same to me Gazu and the same to Chalu Gula Nene. So, Janosi Male, Eloy Lenin, Anne, I she. Elo, Doran Dresan in it, Tidu Nia, Nia, Bobby P. Titan.
ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်တွေကိုဒီသတင်းပတ်သက်အိပ်ကံနဲ့မြို့ပြညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါပြီဆက်တော့ပါပါကျန်ပြီးဆုံးကြအောင်ပါခင်ဗျာ။ဒေါက်တာမျိုးသားစီစဉ်တင်ဆက်တဲ့ပတ်စဉ်သိပ္ပံနဲ့ဒီပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကျန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမဆုမြောက်မငါကျင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြားပွားမှုထိ ထုတ်ပြန်လိုက်တာပါအမေရိကန်ပြည်ထောင်စုတဝမ်းမှာတော့ဒီယောဂပိုး90သူ1000လေးတောင်ကျော်သေဆုံးသူနေရာကျော်ရှိပါတယ်ကမ္ဘာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူကလည်း1000ကျော်ရှိသွားပါပြီယောဂပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာပိုးနောက်ထပ်90သူမရှိတာ200ရှိသွားပေမဲ့လက်ရှိယောဂပိုး90မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံမှာသေဆုံးထ ီကိုရိုနာဗိုင်းရပ်စ်ကယောဂါနဲ့ဆိုင်တဲ့အချက်အလက်တွေယောဂါထပ်ပြီးတော့မပြန့်ပွားအောင်ဘယ်လိုထိန်းချုပ်မလဲဆိုတဲ့စူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့သတင်းအချက်အလက်တွေကိုမျှဝေနေပါတယ်။ပြည်ပကနေဝင်ရောက်ပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုကာကွယ်ထိန်းချုပ်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်ဒီနိုင်ငံသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တောက်ကြနေမှာဗီဒီယိုကွန်ဖရင့်ခေါ်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်အထက်လွှတ်တော်က Republican အမတ်နှစ်ယောက်ဟာကိုရိုနာပိုးရဲ့ကြက် ਨੇ ਅਸੂਸ਼ਿਆ ਪ੍ਰਣਾਲੀ ਲੋਕਾਂ ਨੂੰ ਠੀਕ ਹੈ ਮਿਸਰੇ ਦਰੀਨ ਛੱਲੂ ਦੀ ਤੀਕ ਹੈ ਬੀਰੇ ਨਾਲ ਡਾਲਰ ਟਨ ਛੀਰੇ ਤਰੂ ਅਸੂਸ਼ਿਆ ਵੀ ਕੋ ਠੋ ਯਾਂ ਖੇਰੇ ਲੋ ਅਮਰੀਕਨ ਦਰੀਨ ਵੀ ਮਾ ਫੋ ਪਿਆ ਬਾਰੇ ਸ਼ਿਨ
ਤਰੀਨ ਜਿੰਜ ਗੋ ਮਸ ਮਿਆ ਮੋ ਚਿੰਜਾ ਵੀ ਗੇਰਾ ਫਿਪ ਬਾਰੇ ਸੀਜ਼ਨ ਠੋ ਲੋ ਯੇ ਮੂ ਗਾ ਕੋ ਜੋ ਜੋ ਤੈਂ ਫਿਪ ਬੀਰੋ ਇੰਜੀਨੀਅਰ ਗਾ ਰੋ ਜ਼ੁਬੈ ਆਲਟਰ ਯੇ ਫਿਪ ਬਾਰੇ ਵੀ ਅਮਰੀਕਨ ਤਨ ਨਿਆ ਬਾਈ ਮਿਆ ਬਾ ਦਾ ਸੀਜ਼ਨ ਨੇ ਗੋ ਮੀ ਮਾ ਸਨ ਲੋ ਦੀ ਨਿਆ 9 ਨਾਈ ਗਾ ਨੇ 10 ਨਾਈ ਠੀ ਐਨੋਮੀਟਰ 1925 30 ਨੇ ਲਾਈਨ ਲੱਟੀ ਆ 90 ਨੇ ਲਾਈਨ ਲੱਟੀ ਆ 90 ਲੋਗਾ ਨੇ ਠੋ ਲੈ ਫਿਪ ਗੇਰਾ ਫਿਪ ਬਾਰੇ ਵੀ ਗੋ ਨਾ
This program has come to you from the Voice of America, Washington. Welcome.